လေးစားရတဲ့တောတာရှင်များရှင်မြန်မာနိုင်ငံမှာယုံကြည်ချက်ကြောင့်အကျဉ်းချခံနေရတဲ့နိုင်ငံရေးအကျဉ်းသား2000ကျော်ရှိပါတယ်ဒီနိုင်ငံရေးအကျဉ်းသားတွေရဲ့အိမ်အပြန်ကိုအကျဉ်းချမိသားစုတွေကစောင့်မျှော်နေကြတယ်လို့ကမ္ဘာနိုင်ငံအသီးသီးကမြန်မာနိုင်ငံရေးကိုစိတ်ဝင်စားသူများကလည်းစောင့်မျှော်ခဲ့ကြပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားမရှိဘူးလို့စစ်အာဏာရှင်တွေကငြင်းဆိုခဲ့ကြပါတယ်စစ်တပ်ရဲ့အကျိုးစီးပွားကိုသာကာကွယ်ပေးတဲ့2008အခြေခံဥပဒေနဲ့2010ရွေးကောက်ပွဲကိုကျင်းပပြီးဗိုလ်ချုပ်သိန်းစိန်ကနေဦးသိန်းစိန်ဖြစ်လာတဲ့အခုလိုအချိန်မှလည်းနိုင်ငံရေးအကျဉ်းသားမရှိဘူးလို့ကဘာကိုလိန်ညာခဲ့ပြန်ပါတယ်နိုင်ငံရေးအကျဉ်းသားမရှိဘူးလို့ပြင်ပကဘာကိုကြဲကြဲလောင်လောင်အော်ပြပြီးနိုင်ငံရေးအကျဉ်းသားတွေနိုင်ငံရေးအကျဉ်းချမိသားစုတွေကိုတော့တခြားအကျဉ်းသားတွေလို့အချင်းကြမိသားစုတွေလိုဆက်ဆံခံရတာမဟုတ်ပါဘူးမြန်မာနိုင်ငံရဲ့တရားဥပဒေချိန်ဝင်ရှာကလည်းတစ်ဖက်ဆောင်းနေနိုင်လှပါတယ်ဥပဒေရဲ့အထက်မှာမြည်သူများမရှိရလို့အတန်ကောင်းဖြစ်ပေမဲ့စစ်ခုံရုံးနဲ့တရက်ခွင်တွေမှာတော့ဥပဒေကမြည်သူပင်စိုးစေးကမူဆိုပြီးတရားသူကြီးကစစ်အာဏာရှင်တွေရေးပေးတဲ့အမိန့်ကိုဖတ်ပြပြီးနိုင်ငံရေးသမားတွေကိုနှစ်ရှည်ထောင်နှံတွေချဝေးလံခေါင်းတည်တဲ့အချင်းစခန်းတွေစီပို့တတ်ပါတယ်စကိုင်းတိုင်းကလေးမြို့မော်လိုက်လေးအချင်းထောင်ကိုနိုင်ငံရေးအချင်းသား15ဦးနဲ့1998မေလမှာစတင်ဖွင့်လှစ်ခဲ့ပါတယ်ဒီ15ဦးတွေကနိုင်ငံရေးအချင်းသားဟောင်းကိုစောဝင်းအကြောင်းကျွန်မပြောပါရစီJanuary 5th မှာကဲတော်မူကြပါဆိုတဲ့ခေါင်းစဉ်နဲ့တန်ခါမဟာနာယကအဖွဲ့နာအဖစစ်ဘူချုံများနဲ့လူတို့ကောင်းဆောင်တော်အောင်ဆန်းစုကြည်တို့ထံစာပေးပို့ခဲ့ပါတယ်။အဲ့ဒီစာထဲမှာပြည်သူလူထုတွေဒုက္ခရောက်နေကြပါပြီ။နိုင်ငံတော်အကြီးအကဲများမှဖြည့်ရှင်းကူညီပေးပါ။ယခင်ကလည်းဆရာတော်ကြီးများကနိုင်ငံတော်တို့မေတ္တာရက်ခံမှုများရှိခဲ့ပါတယ်။ယခုလည်းထို့သို့လှုပ်ဆောင်ပေးပါဆိုတဲ့စာသားများပါဝင်ခဲ့ပါတယ်။အဲ့ဒီစာနဲ့ပတ်သက်ပြီးစစ်ထောက်လှမ်းရေးများကကိုစွန်ဝင်းကိုဒေါ်ပုံမျိုးနေအိမ်မှာပဲဖမ်းဆီးခဲ့ပါတယ်။1998ခုနှစ်မတ်လ4ရက်နေ့မှာတရားမဝင်ပုံနှိပ်ဥပဒေစက်ခွန်မြင်းဆောင်20နိုင်ငံတော်အားအကြီးညိုပြက်စီမှုပုံမှ124ကာကြီးတို့နဲ့ကိုစောဝင်းကိုထောင်ဒဏ်10နှစ်ချမှတ်လိုက်ပါတယ်1998မေ18ရက်မှာအင်းစိန်အချင်းထောင်ကနေစကိုင်းတိုင်းကလေးမြို့မော်လိုက်လေးအချင်းထောင်ကိုကိုစောဝင်းပြောင်းရွှေ့ခံလိုက်ရတဲ့အကြောင်းအခုလိုပြောပြခဲ့ပါတယ်ရန်ကုန်ကနေရထားနဲ့ထောင်ပြောင်းခရီးစခဲ့ပါတယ်။မန္တလေးမုံရွာအချင်းထောင်တွေမှာတပတ်နေခဲ့ရပါတယ်။မုံရွာအချင်းထောင်ကနေကလေးမြို့အချင်းထောင်ကိုမဟာမြိုင်တောလန်းခရီးကနေလာခဲ့ရပါတယ်။ကျွန်တော်အပါဝင်နိုင်ငံရေးအချင်းသား15ဦးပါ။အသက်အကြီးဆုံးကအန်ကယ်ကြီးဦးတင်အောင်ပါပဲ။ကုန်ကားပေါ်ကိုဝက်တွေနွားတွေတင်တယ်လို့ကျွန်တော်တို့ကိုတင်ခဲ့တာပါ။တန်ချေချင်းခတ်ထားတော့ကားပေါ်ကနေအောက်ဆင်းရင်တွယ်တက်တွယ်ဆင်းလုခဲ့ရပါတယ်။လန်းခยีပင်မနာကိုတန်ချေချင်းကြောင့်နာကျင်ရတာရောဒီခยีဒီလန်းကိုဖျက်ပြီးထောင်ဝင်စာတွေ့ဖို့အိမ်ကမိသားစုတွေလာရင်ဘက်လောက်ပင်မမလဲဆိုတဲ့စိတ်ကကျွန်တော်တို့ကိုပိုးပြီးဖိစီးစေခဲ့ပါတယ်ကလေးမျိုးမော်လိုက်လေးအချင်းထောင်ရောက်တော့ညတကောင်ကြော်နေပါပြီထောင်ဝင်နန်းတွေကမီးစက်မောင်းပြီးကျွန်တော်တို့ကိုကြိုခဲ့ပါတယ်ဓမီတွေနဲ့ဆောက်လက်ဆတိုက်ခန်းတွေစီကျွန်တော်တို့ကိုလိုက်ပို့ပါတယ်ကျွန်တော်တို့ရောက်တော့ကလေးအချင်းထောင်ကအုတ်ရိုးနဲ့အဆောင်နှစ်ဆောင်ပဲပြီးပါသေးတယ်။တမ္မန္တလင်းရဲ့အင်းကလေးနန့်ကမပြောက်သေးပါဘူး။အေးစိန်နေတဲ့တမ္မန္တလင်းရဲ့အထီးတွေကကျွန်တော်တို့ကြောတဲ့စိန်အောင်အေးသွားပါတယ်။ကလေးဒေသရဲ့ရာသီဥတုကလည်းအင်မတန်မှအေးပါတယ်။ဒီတော့တပူပေါ်နှစ်ပူဆင့်ဆိုသလိုပဲပေါ့။ကျွန်တော်တို့နိုင်ငံရေးအချင်းသားတွေရဲ့ထောင်တွင်အသက်ရှင်နေထိုင်မှုတိုက်ပွဲကိုကျွန်တော်တို့စတင်ခဲ့ရတာရောက်တဲ့ညကစလို့ပါပဲဒီဒေတာကငှက်ဖြားဒေတာပါရွာတင်းញိုင်းဟောင်းမြေနေရာကိုထောင်ဆောက်ထားတာလို့နောက်ရက်တွေမှကျွန်တော်တို့သိရပါတယ်ညဘက်ဆိုပိုးကောင်မှွားကောင်တွေကြောင့်ကျွန်တော်တို့မအိပ်ဖဲငုတ်တုတ်ထိုင်နေရပါတယ်ကင်းမီးကောက်တွေကလည်းအင်မတန်မှပေါ်ပါတယ်ကျွန်တော်တို့နိုင်ငံရေးအချင်းသားတွေကိုတတ်တတ်ထားပါတယ်တယောက်တစ်ခန်းနေရပါတယ်ကျွန်တော်တို့နိုင်ငံရေးအကျဉ်းသားတွေကိုဝန်ထမ်းတွေကတီးလုံထောင်အခေါ်တီးတန့်အကျဉ်းသားလို့ခေါ်ကြပါတယ်။ကလေးမျိုးမော်လိုက်လေးအကျဉ်းထောင်ကိုကထောင်လို့အာဏာပိုင်တွေကသတ်မှတ်ထားပါတယ်။က လေးအချင်းထောင်မှာကျိုးစင်ပဲရှိပါတယ်။ထောင်ဆေးကန်းထောင်ဆေးယုံမရှိပါဘူး။ဆရာဝန်ဆေးဝါးမရှိပါဘူး။ဆေးကုသခွင့်ခံယူဖို့ဆိုရင်အင်းစိန်မှာတပတ်တစ်ချိန်ဆေးပြမယ်လူရှိလားလို့မေးတတ်ပါတယ်။နှာဆေးချောင်းဆိုးတာကိုပြလို့မရပါဘူး။ဝေဒနာဆိုးမှပြလို့ရပါတယ်။ကလေးအချင်းထောင်မှာထောင်ဆရာဝန်မရှိတော့ကလေးမျိုးမျိုးနယ်ဆေးရုံကဆရာဝန်ကိုတပတ်တစ်ချိန်ထောင်ကသွားခေါ်ရပါတယ်။ငှက်ဖျားဒေတာဖြစ်တဲ့အတွက်ကာကွယ်ဆေးပယ်ရီစင်းကိုတိုက်ပါတယ်။ကျွန်တော်တို့အားလုံးမူးဝေအော့အန်တော့ငှက်ဖျားဖြစ်မှကုဆူပြီးမတိုက်တော့ပါဘူး။ငှက်ဖျားဒေတာမှာခြင်အောင်နဲ့အိတ်ခွင်မရတော့မကြပါဘူးငှက်ဖျားဖြစ်ကုန်ညရောဆရာဝန်ကဆေးညွှန်ကြားမှုပေးပေမဲ့ထောင်မှာဆေးမရှိတော့ကျွန်တော်တို့ငှက်ဖျားဝေဒနာကိုအလူအလဲခံစားကြရပါတယ်။လူနာအသေးအံဖြစ်လို့ဘေးကန်းကအတူနေနိုင်ငံရေးအကျဉ်းသားကမိန်းကြီးကိုလှမ်းပြီးအကူအညီတောင်းရပါတယ်။တာဝန်ကျဝန်ထမ်းတာဝန်ကျဝန်ထမ်းအရေးပေါ်အရေးပေါ်လို့អော်ရပါတယ်။အဲ့ဒီလိုអော်တော့ဝန်ထမ်းတွေဓမ္မီတဝင်းဝင်းနဲ့အပြေးအလွှားရောက်လာကြပါတယ်။ရောက်လာတဲ့ဝန်ထမ်းတွေလက်ထဲမှာနံပါတ်တုတ်တွေဝစိမ့်တုတ်တွေနဲ့ပါ